မြန်မာနိုင်ငံမှာမကြာခင်ငါဆက်လို့ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတာကရန်ကုန်တိုင်းပါဝင်နောက်ထပ်မြို့နယ်စကားစင်ကျော်မှာအင်ဂျီမထွက်ဖို့ကန့်သတ်ချက်တွေထုတ်ပြန်လိုက်ပါတယ်။ရန်ကုန်တိုင်းတွေကမင်္ဂလာတုံမော်ဘီရွှေပြည်သာလှိုင်အင်းစိန်တောင်ကလပ်မင်္ဂလာတောင်ကျုံမြောက်ကလပ်ဗဟန်းမရန်ကုန်စံမြို့နယ်အပြင်မကိုးတိုင်းကံကောင်းမြို့နယ်မွန်ပြည်နယ်မော်မြိုင်နယ်တန်ကျူစက်မြို့နယ်တွေမှာဒီနေ့ကြာသပတေးနေ့ကစအင်ဂျီမထွက်ဖို့ကန့်သတ်လိုက်ကြပါကယောကကူးစက်မှုတွေထိချုပ်ရွေးတွေမလွဲ့ရင်အင်ဂျီမထွက်ကြဘူးဘော်ဒူးလေးကတိုးလိုက်တဲ့မြို့နယ်တွေနဲ့ပါဆိုရင်တော့စုစုပေါင်းမြို့နယ်44ခုရှိတော့ပါပြီမြန်မာနိုင်ငံမှာမကြာခင်ငါးဆလို့ကိုဗစ်ရောဂါကူးစက်မှုတွေဆန်းကျင်ကျင်တိုးလာရတာကအနာဝယ်နဲ့သွားလာလို့ရှာမှုတွေကိုတိုးမြင့်ကန့်သတ်နေတယ်လို့ကျန်းမာရေးလမ်းညွှန်ချက်တွေလိုက်နာဖို့လည်းတိုက်တွန်းထားပါတယ်ကျန်းမာရေးနဲ့အားသာဝန်ကြီးဌာနရဲ့ဘော်ဒူးလေးကနောက်ဆုံးထုတ်ပြန်ချက်အရ24နှစ်အတွင်းဓာတ်ခွဲစစ်ဆေးမှုပေါင်း 14,000 ကျော်မှာအတူတူလူနာ 3,948 ယောက်နဲ့တည်ဆုံးသူ 59 ယောက်ရှိရာကြောင့်မြန်မာနိုင်ငံမှာကိုဗစ်ရောဂါတတိယလိုင်းကျင်းပခြင်းငါးဆလို့အများဆုံးလည်းဖြစ်ခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းငွေကြေးအချက်အလက်တွေပေါ်ပေါက်နေချိန်မှာပဲတချို့ပြန်ကယ်ရောဂါကူးစက်မှုနဲ့ကြုံနေရတာလည်းဖြစ်ပါတယ်